မြက်ကိုရီးယားနိုင်ငံကဗန်လုံငန်း၈ခုနဲ့ဗန်ရာရှိ26အောက်တိုဘာပြစ်မှတ်ထားအရေးယူတန်းခတ်မှုတွေထွက်ချမှတ်လာကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးဌာနကကြေညာလိုက်ပါတယ်။လူမျိုးများထိခိုက်ဒေချီစီမဲ့လက်နက်တွေနဲ့ပက်ထင်းတံမစ်ဆိုင်တုံးအစီအစဉ်တွေအတွက်နိုင်ငံကဗန်နိုင်းစနစ်ကိုအသုံးချနေတဲ့မြက်ကိုရီးယားနိုင်ငံသားတွေကိုပြစ်မှတ်ထားတန်းခတ်ဖို့ရည်ရွယ်တာဖြစ်ကြောင်းလည်းဗန်နိုင်းဝန်ကြီးဌာနရဲ့မနေ့ကကြေညာချက်မှာဖော်ပြခဲ့တာပါ။ကိုရီးယားကျွန်းဆောင်မှာနျူကလ িয়ার ကင်းစင်ရေးနဲ့ငင်းချမ်းရေးအတွက်အမေရိကန်ရဲ့ရည်မှန်းချက်တွေကိုအောင်မြင်အောင်အကောင့်တွေဖော်နိုင်ရင်မြက်ကိုရီးယားကိုအထူးကြံပြအောင်လုပ်မယ်မဟာဗျူဟာအရတွန်းမြင်ဆောင်ရွက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂလူညွန်ရေးကောင်စီဆုံးဖြတ်ချက်နဲ့အညီဆောင်ရွက်ခဲ့တာလို့လည်းဗန်နိုင်းဝန်ကြီးစတီဗင်မနူချင်ကပြောဆိုလိုက်ပါတယ်။အပြင်နဲ့ဟိုက်ဒရိုဂျင်ဘုံလို့ယုံကြည်ရတဲ့အနုမြေဘုံစမ်းသပ်မှုတွေလောက်ကပ်ပြီးနောက်မှာပဲဒီလန်ဆန်းမှာလူညွန်ရေးကောင်စီကမြက်ကိုရီးယားပေါ်တက္ကမှုတွေတွေချမှတ်လိုက်တာပါ။တခမှုတတိယမြက်ကိုရီးယားရဲ့စွမ်းအင်နဲ့လောင်စာတင်သွင်းမှုတွေကိုအကြီးအကျယ်ဖျက်ထုတ်ခံရမှာဖြစ်ပါတယ်။မြက်ကိုရီးယားကတော့ကုလသမဂ္ဂရဲ့တခမှုတတိယမြက်ကိုရီးယားလူထုအတွက်အသက်ရှူပေါင်းမရှိအောင်လုပ်တဲ့လုပ်ရည်အဖြစ်ရှုတ်ချကြောင်းတုံ့ပြန်နေတာပါ။မနေ့ကအမေရိကန်ဗန်နိုင်းဝန်ကြီးဌာနရဲ့တခမှုတတိယချမှတ်လိုက်တဲ့မြက်ကိုရီးယားနိုင်ငံသား26ယောက်ဟာပြည်ပနိုင်ငံတွေမှာနေထိုင်နေကြပြီးမြက်ကိုရီးယားဗန်တွေအတွက်အကျိုးဆောင်ပေးနေသူတွေဖြစ်ပါတယ်။ဒီထက်က19ဦးကတော့တရုတ်နိုင်ငံမှာနေထိုင်ပြီးရုရှားမှာ3လီဗီးယားနဲ့အာရဗ်စော်ဝါများပြည်တော်စု UAE မှာ2ဦးစီအသေးသေးနေထိုင်ကြပါတယ်။